ယူကရိန်းနိုင်ငံအရှိကစီဗီယိုဒေါနက်စ်ဒေသကိုအပြေးအဝထိန်းချုပ်ဖို့ရုရှားတပ်ဖွဲ့တွေကြိုးစားနေတာနဲ့အမျှဒီနေ့ပြစ်ခတ်တိုက်ခိုက်မှုတွေပြစ်ထန်နေတယ်လို့ယူကရိန်းကပြောပါတယ်စီဗီယိုဒေါနက်စ်ဒေသမှာရှိတဲ့ယူကရိန်းတပ်စခန်းတွေရှိရဖို့ရုရှားကနေကြောင်းတိုက်ခိုက်မှုတွေနဲ့ဗုံးကျဲတိုက်ခိုက်တာတွေအပြင်းထန်လုပ်နေတယ်လို့ယူကရိန်းလက်နက်ကိုင်တပ်ဖွဲ့များအကြီးအကဲရဲ့ပြောခွင့်ရကပြောပါတယ်ယူကရိန်းတပ်ဖွဲ့တွေနဲ့ရဲသားပြည်သူ900လောက်ခိုးလုံနေတဲ့ဒီဒေသကအဇော့ဓာတ်ဥစက်ရုံပါတိုက်ခတ်မှုတွေပြင်းထန်နေတယ်လို့လူဟန့်စီတာရဲ့အုပ်ချုပ်ရေးမှူးစာဟီဟိုင်ကလည်းပြောပါတယ်။ရုရှားတပ်ဖွဲ့ရဲ့တိုက်ခတ်မှုတွေကြောင့်စီဗီယိုဒေါနက်စ်မြစ်တစ်မြို့ရဲ့ဒီမြစ်တစ်ဖက်ခံမှာရှိတဲ့ဗီချီနက်စ်မြို့မှာလည်းအကြီးအကျယ်အပျက်စီးဆုံးရှုံးတွေရှိနေတယ်လို့မြို့တော်ဝန်ဟိုင်ဒီကပြောပါတယ်။နိုင်ငံရှိတိုင်းဒေသကိုခုခံကာကွယ်ဖို့ကြိုးပမ်းနေတာမှာအခက်အခဲရှိနေတာကိုသိပေမဲ့ယူကရိန်းခုခံကာကွယ်ရေးတပ်ဖွဲ့တွေကတော့ရုရှားတပ်တွေကိုဆက်ပြီးခုခံတိုက်ခိုက်သွားမှာဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကတင်းနေတာလေးကနိုင်ငံတော်ကိုပြောကြားတဲ့မိန့်ခွန်းမှာပြောဆိုသွားပါတယ်။အခက်အခဲဆုံးတိုက်ခိုက်မှုတွေနဲ့ကြုံနေရတာဖြစ်ပေမဲ့လို့ဒီဒေသမှာခိုင်မာအားကောင်းတဲ့ယူကရိန်းအမျိုးသားအမျိုးသမီးတွေရှိနေပါတယ်လို့သမ္မတကပြောပါတယ်။အချိန်ထဲမှာပဲရုရှားဟာယူကရိန်းဒီအာဖရိကတိုက်နိုင်ငံတွေကိုတစားကန်လို့အသုံးချပြီးတော့အဲ့ဒီနိုင်ငံတွေကိုယူကရိန်းရဲ့ဂျုံတွေပြင်ပို့လို့မရအောင်ပိတ်ပင်ပြီးအာဖရိကမှာစားတောက်ကုန်စည်းလုံးတွေပို့ပြီးတက်လာအောင်လုပ်နေတယ်လို့သမ္မတဆလတ်စကီကတင်းနေတာလေးအစောပိုင်းကဆက်ဆွဲပြောဆိုခဲ့ပါတယ်ရှင်။